အိန္ဒိယနိုင်ငံကကြော်ကြားတဲ့နေရူးဂန္ဒီမျိုးဆက်တွေထက်ကကွယ်လွန်သူဝန်ကြီးချုပ်ဟောင်းအိန္ဒိယဂန္ဒီရဲ့မြေဖြစ်သူပရိယန်ကာဂန္ဒီဘာဒရာဟာနိုင်ငံရေးအရာရေးပါတဲ့ဥတ္တရာပရာဒက်ရှ်ပြည်နယ်ထဲမှာသူတို့ကွန်ဂရက်စ်ပါတီအတွက်မဲဆွယ်ဖို့ဂင်းခါမြစ်ကြောင်းအတိုင်း၃ရက်ကြာထူးထူးခြားခြားတင်ပေါ်နဲ့တွားရောက်မဲဆွယ်မဲ့ခီးစဉ်ကိုတနင်္လာနေ့မှာစတင်လိုက်ပါပြီ။ဒါပေမဲ့2014မှာသူတို့ရဲ့ကွန်ကရစ်ပါတီကိုအပြတ်အသတ်အနိုင်ရခဲ့တဲ့လက်ရှိအာဏာရ BJP ပါတီကဝန်ကြီးချုပ်နရင်ဒရာမိုဒီကိုအနိုင်ရဖို့သူဘလောက်လှုပ်ပေးနိုင်မလဲလို့မေးခွန်းထုတ်သူတွေလည်းရှိနေပါတယ်။ New Delhi ကနေ Angela Pasricha ပေးပို့ထားတဲ့သတင်းလွှာကိုဒေါခင်မျိုးသက်ကပြောပြပေးမှာပါ။
ကွန်ဂရက်စ်ပါတီခေါင်းဆောင်ရာဟုလ်ဂန္ဒီရဲ့အမဖြစ်သူအသက်48နှစ်အရွယ်ပရိယန်ကာဂန္ဒီဘာဒရာဟာပြီးခဲ့တဲ့နှစ်လကမှနိုင်ငံရေးလောကထဲကိုတရားဝင်ဝင်ရောက်လာသူဖြစ်ပါတယ်။အိန္ဒိယနိုင်ငံလွတ်လပ်ရေးရပြီးချိန်ကစလို့နှစ်ပေါင်း50နီးပါးနိုင်ငံကိုအုပ်ချုပ်လာတဲ့သူတို့ပါတီဟာ2014ကမှလွတ်တော်မှာအမှတ်နေရာ943နေရာတွေက44နေရာပဲရပြီးအပြတ်ရှုံးခဲ့တာကြောင့်ရှေ့လာထဲမှာကျင်းပါရမယ့်ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်အပြင်းထန်ကြိုးစားလာတာဖြစ်ပါတယ်။ဒါပေမဲ့လက်ရှိအနာရ BJP ပါတီရဲ့အမာခံပြည်နယ်၃ခုမှာမကြသေးခင်ကကွန်ဂရက်စ်ပါတီအောင်မြင်မှုတွေရခဲ့တာကြောင့်အားတက်နေကြတာဖြစ်ပါတယ်။ကွန်ဂရက်စ်ပါတီရဲ့အရှိဥတာပရဒက်ရှ်ပြည်နယ်ဆိုင်ရာအထွေထွေအတွင်းမှုဖြစ်ခန့်အပ်တာခံခဲ့ရတဲ့ဗာဒရာကလည်းသူကိုယ်တိုင်ပါဝင်ရှင်ပြိုင်မှာမဟုတ်ပေမဲ့သူတို့ပါတီအတွက်မဲရီပြန်ရလာအောင်သူလှုပ်ပေးနိုင်မယ်လို့မျှော်လင့်ထားပါတယ်။အိန္ဒိယနိုင်ငံမှာ18နှစ်ကြာခေါင်းဆောင်ခဲ့တဲ့အဖွားဖြစ်သူအင်ဒရာဂန္ဒီလိုပဲလူလူကိုဆွဲဆောင်နိုင်စွမ်းရှိတဲ့ဘာဒရာဟာအခုတော့ဝန်ကြီးချုပ်မိုဒီရဲ့အမာခံနယ်မြေမှာသူ့ပါတီအတွက်မဲဆွယ်မှုကိုစတင်နေတာဖြစ်ပါတယ်။ Uttar Pradesh ပြည်နယ်ထဲမှာဂင်းကာမြစ်ကြောင်းအတိုင်းတင်းမောနဲ့မိုင်90နီးပါးတွားရောက်မဲ့သူ့ခီးစဉ်ဟာလွတ်တော်ကိုယ်စားလှယ်ဖြစ်နဲ့မိုဒီအရွေးကောက်ခံခဲ့ရတဲ့ဘာယာနတီမှာအဆုံးသတ်မှာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့သူဟာမိုဒီရဲ့ဂူဂျရတ်ပြည်နယ်မှာလူလူစုဝေးပွဲလုပ်ခဲ့တာပါ။Uttar Pradesh ပြည်နယ်ဟာလွတ်တော်အမှတ်80ကျော်ရွေးကောက်တင်မြှောက်ရမယ့်ပြည်နယ်ဖြစ်တဲ့အတွက်နိုင်ငံရေးအရသိုက်ကိုအရေးပါတဲ့ပြည်နယ်ဖြစ်ပြီးသူ့မိခင်ဆိုနီယာဂန္ဒီရောသူ့ကိုရာဟုလ်ဂန္ဒီတို့နှစ်ယောက်စလုံးဝင်ပြီးအရွေးခံခဲ့တဲ့ပြည်နယ်ဖြစ်ပါတယ်။အရင်တုန်းကကွန်ဂရက်စ်ပါတီကြီးစိုးခဲ့တဲ့ဒီပြည်နယ်ဟာ2014ရွေးကောက်ပွဲမှာ BJP ပါတီလက်ထက်ရောက်သွားတာဖြစ်ပါတယ်။ဘာဒရာဟာတင်မောရန်နာရနေရာတွေမှာဟောပြောပွဲတွေလုပ်ဖို့အတွက်စီစဉ်ထားတယ်လို့လက်ရှိအစိုးရလက်ထက်အလုတ်ကင်မဲ့နေတဲ့လူငယ်တွေအတွက်အလုတ်ကင်အခွင့်အလမ်းတွေရအောင်လုပ်ပေးဖို့မဲဆွယ်မယ်အပြင်ဆင်းရဲသားတွေရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးဟောပြောဖို့လည်းရှိပါတယ်။ကွန်ဂရက်စ်ပါတီကမဲဆွယ်ဖို့အတွက်ဗာဒရက်ကိုတုံးလာတာဟာမိုဒီအတွက်တကယ့်စိန်ခေါ်မှုတရားလို့မြင်သူကတော့နိုင်ငံရေးတုံးသက်သူနီလန်ချန်မုခဟိုပရာဟိတ်ပ
ါ This year'sThe certain amount of inherent
you have been go stress amu shi de tu ba tu ma a cha law sia a ye twei de shi de so da tu ko dai pya ta ga de lo tu ye a phwa lo be tu ha yat ti che khai ma de khong saung mu twei pa la de lo da ha modi ma shi de lo myo ba
da go a yin ywe kaw pwe de ma tu ko ne tu mi khen twet tu me swe rong ga pya ta ga la phit pe me pe tu re ga tu ko tu ro the po bi tabo cha ga de lo a mya ga tong tat cha ba de india nai ngan ma tadin nga ba cha pyu lo me ywe kaw pwe re go April 17ရက်နေ့မှာစတင်တော့မှာဖြစ်ပါတယ်။မကြသေးခင်ကအိန္ဒိယနဲ့ပါကစ္စတန်တို့ကြားပဋိပက္ခတွေအတွက်ခိုင်မာတဲ့ခေါင်းဆောင်မှုပေးနိုင်သူဖြစ်နေ။သူကိုယ်သူဂုဏ်ယူနေတဲ့မိုဒီကိုအနိုင်ရဖို့အတွက်ကွန်ဂရက်စ်ပါတီဟာအပြင်းထန်ကြိုးပမ်းနေတာဖြစ်ပါတယ်။နိုင်ငံရေးသုံးသပ်သူအဂျွိုင်းဘိုးစ်ကတော့ပရိယန်ကာဘာဒရာကြောင့်အပြောင်းအလဲတွေတိတ်ဖြစ်မလာနိုင်ပါဘူးလို့ဆိုပါတယ်။
I mean, you know, Priyanka always grabs the headline.
Priyanka
ကတော့ဒီကောင်းကြီးတိုင်းပြည်မှာနေရာရှိပေမဲ့ထူးထူးခြားခြားပြောင်းသွားအောင်သူလုံနိုင်ပါမလားလို့ကျွန်တော်တန်ဖိုးရှိပါတယ်။လူတွေကတော့သူ့အကြောင်းပြောမှာပါပဲ။ဒါပေမဲ့ကွန်ဂရက်ပါတီမှာသူ့အကြောင်းတကယ်တမ်းအပြောင်းလဲတွေတွေ့လာရမယ်လို့မမြင်ဘူး။ကွန်ဂရက်ပါတီကလွှတ်တော်မှာအမတ်နေရာ42နေရာပဲရထားတာကြောင့်အိန္ဒိယနိုင်ငံရေးမှာသူတို့ပါတီပြန်ပြီးနေရာရလာဖို့အတွက်အမတ်နေရာရာဂနန်းပြန် ောင်ပြီးကာလကြာရှည်စွာအိန္ဒိယမှာကြီးစိုးနေရကနေဆက်ထမမြောက်ရာဟုလက်ထက်မှာတော့လက်ဖက်ရည်ရောင်းတဲ့တာမန်နိုင်ငံသားတယောက်ဖြစ်တဲ့မိုးရီကိုရှုံးနေကြရတာဖြစ်ပါတယ်။ဒါပေမဲ့အခုဗာဒရာကတော့ကွန်ဂရက်ပါတီမှာထူးခြားတဲ့သူတယောက်ဖြစ်နေတဲ့အတွက်သူတို့ပါတီအတွက်ဘယ်လောက်ဆွမ်းဆောင်နိုင်မလဲဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါတယ်။